စတင်ပါလတန်ခါလူရှားမှုတွေအတွင်းတန်ခါတော်တွေကိုတက်ခိုင်ဖွံ့ဖြိုးရေးအဖွဲ့ဝင်တွေကရိုက်နှက်ဖြိုခွဲခဲ့တာပြည်သူတွေဆန္ဒမပါဘဲအတင်းအဓမ္မလူထုထောက်ခံပွဲလုပ်ခိုင်းတာတွေပြည်သူတွေအပေါ်ခေါင်းမုံပြတ်အမျက်ထုတ်တဲ့လုပ်ရက်တွေကိုမကြိုက်လို့တက်ခိုင်ဖွံ့ဖြိုးရေးအတင်းကနေထွက်ဖို့လူငယ်တွေကိုစီယုံမိရာကအာဏာပိုင်တွေကဖမ်းဆီးမယ်ဆိုတဲ့သတင်းကြောင့်နိုဝင်ဘာလ28ရက်နေ့ကနေထွက်ပြေးတေးလျှောက်ခဲ့ရတာလို့ထိုင်းမြန်မာနယ်စပ်ကိုပြီးခဲ့တဲ့ရက်ပိုင်းကရောက်ရှိလာတဲ့တက်ခိုင်ဖွံ့ဖြိုးရေးအတင်းဝင်ကိုကျော်စံလက်ကအခုလိုပြောပြပါတယ်
အရှင်းဆုံးပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ကဒီတက်ခိုင်ရဲ့ဖွံ့ဖြိုးရေးကျွန်တော်လိုပဲလူတွေရှိပါတယ်အဲ့ဒါကိုသူတို့တွေကလည်းထွက်ကျင်နေကြပါတယ်အဲ့ဒါကြောင့်မို့လို့ကျွန်တော်ကတယောက်တည်းလည်းမထွက်ရဲလို့အများနဲ့ကျွန်တော်ကထွက်မယ်ဆိုပြီးတော့အများကိုစီယုံမိပါတယ်အစီယုံလို့သူတို့ကကျွန်တော်ကိုအရင်ဆုံးရှေ့ဆောင်လမ်းပြအနေနဲ့ကျွန်တော်ကိုဖမ်းမဲ့သွားတရင်ကြရတယ်ကျွန်တော်ထွက်လာလိုက်တော့
ပါစစ်ဆိုးရအာဏာပိုင်ကစတေမာလာအတွင်းဘကူးမျိုးပေါ်ကတန်ခါလှုပ်ရှားမှုတွေကိုဖြိုခွဲဖို့အင်းဒီကောမျိုးနယ်အတွင်းကတက်ခိုင်ဖွံ့ဖြိုးရေးအသင်းဝင်တွေနဲ့အရက်သားတွေကိုငွေပေးမယ်လို့ပြောပြီးစုဆောင်းခေါ်ယူတာတွေနဲ့ပတ်သက်လို့ကိုကျော်စင်လက်ကအခုလိုပြောပြပါတယ်
ဩဂထာကတော့ကိုစိုးသိမ့်ပါဟိုအတွင်းမှုကတော့ကိုနိုင်လင်းပြီးတော့သူတို့ကခဏလေးပဲတဲ့မကြဘူးလေ2000ဝန်းပဲတဲ့မင်းတို့လူငယ်တွေဖြစ်တဲ့တော့ကြောင့်မင်းတို့အရက်ပါတိုင်အောင်မလို့လည်းပြောပါတယ်ကျွန်တော်တို့ဘကိုးကိုခေါ်ပါပါတယ်အဲ့ဒီအချိန်မှာဖုန်ကြီးတွေဆန္ဒပြတာတော်တော်လေးကိုဖြစ်နေပါပြီကျွန်တော်တို့အရွယ်ကြီးကတော့အများကြီးပေါ့နော်ကျွန်တော်တို့အင်းတော်ကြီးပဲ10ယောက်ကျော်ပါတယ်ကျွန်တော်တို့အရွယ်ကြီးပဲပေါ့10ယောက်ကျော်တယ်သူတို့လည်းမေးကြည့်တော့သူတို့လည်းဘာမှမသိပါဘူးကျန်တဲ့လူတွေကတော့သူတို့ဘယ်ကခေါ်လာလဲတော့မသိဘူးဒါပေမဲ့ကျွန်တော်တို့ရှိရာတက်ခိုင်မဟုတ်တဲ့လူတွေလည်းအများကြီးပါပါတယ်သူတို့တော့ဘယ်လိုခေါ်လာလဲတော့မသိဘူး
အာဏာပိုင်တွေကဘာအလုပ်လုပ်ရမယ်ဆိုတာကိုတိတိကျကျမပြောဘဲပကိုးမျိုးပေါ်ကိုခေါ်ယူသွားခြင်းခံခဲ့ရတဲ့တက်ခိုင်ဖွံ့ဖြိုးရေးအသင်းဝင်လူငယ်တွေနဲ့အရက်သားတွေကိုပကိုးမျိုးပေါ်ကလက်ဖက်ဆိုင်တဆိုင်ရဲ့နောက်မှာအရက်တိုက်ထားကြောင်းနဲ့အဲ့ဒီလက်ဖက်ဆိုင်ကိုရောက်မှဘေးကလူတယောက်ပြောပြလို့ကိုကျော်စင်နဲ့ပါဝင်တက်ခိုင်ဖွံ့ဖြိုးရေးအသင်းဝင်လူငယ်တွေဆန္ဒပြတန်ကြော်တွေကိုရိုက်ရမယ်ဆိုတာကိုသိခဲ့လို့အဲ့ဒီအလုပ်ကိုမလုပ်ချင်တာကြောင့်အင်းဒီကောကနေရင်တွေကိုပြန်ပြေးခဲ့ကြတယ်လို့ကိုကျော်စင်နဲ့ကပြောပြပါတယ်အဲ့ဒီလိုတန်ဃာတော်တွေကိုမရရဲလို့ပြန်ပြေးခဲ့တဲ့ကုကျော်စင်နဲ့အပါဝင်တက်ခိုင်ဖွံ့ဖြိုးရေးအသင်းဝင်လူငယ်၃ဦးကိုနောက်တနေ့မှာနေအင်းဒီကလီခေါ်ပြီးနေ့နေ့ပေါ်မြို့နယ်တက်ခိုင်ဖွံ့ဖြိုးရေးအတွင်းရင်မှုဦးနိုင်လင်းနဲ့အဖွဲ့ကဝိုင်းဝန်းရိုက်နဲ့အပြစ်ပေးခဲ့တာနဲ့ပတ်သက်လို့လည်းကုကျော်စင်လက်ကအခုလိုပြန်ပြောပြပါတယ်
အမင်းတို့ကအစိုးရကိုတော်လန်းလာလားပုံကန်လာလားအမင်းတို့တွေကဘယ်လောက်အဆင်ရှိသေးလို့လဲအဲသူတို့ရောရိုက်ရဲတာအမင်းတို့ကဘာလို့မရိုက်ရဲတာလဲအဲ့လိုဆိုယူကျွန်တော်နေရင်းလေးရိုက်ပါလေ6ရက်နေလည်းကတ်ပါလေကျွန်တော်တို့အတွင်းရင်းမှုနိုင်လင်းနဲ့5-6ယောက်ပဲမှာဝိုင်းထိုးကြပါလေအရက်ခံလူ2-3ယောက်ရှိပါလေသူတို့ခိုင်းတာမလို့ရတဲ့ကြောင့်လို့ကျွန်တော်တို့အပြစ်ပေးတယ်ဆိုပြီးရိုက်ပါလေ
ဒီကိုတိုင်းအင်းတော်မြို့နယ်အတွင်း2000ခုနှစ်မှာအာနာဝိုင်ဒီဘက်ကတက်ခိုင်ဖွံ့ဖြိုးရေးအသင်းကိုဝင်ရင်မလေးရှားကိုအလုပ်သွားလုပ်ဖို့ပူပေးမယ်ဆိုတဲ့ပြောစကားကိုယုံပြီးအင်းတော်ကလူငယ်လူရွယ်တွေတက်ခိုင်ဖွံ့ဖြိုးရေးအသင်းထဲကိုဝင်ရောက်ခဲ့ကြတာဖြစ်ကြောင်းအင်းတော်မြို့နယ်တက်ခိုင်ဖွံ့ဖြိုးရေးအသင်းဝင်ဟောင်းကိုကျော်စံလက်ကပြောကြားခဲ့ကြပါခင်ဗျာ